ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာကိုဆန့်ကျင်ပြီးထိုင်းနိုင်ငံမျိုးကြီးတချို့မှာဆန္ဒပြနေကြပါတယ်။ဝန်ကြီးချုပ်ရှင်လက်ရှင်နာဝတ်နဲ့ဝန်ကြီးတချို့ကိုစဉ်းစားချိန်ပေးတာဆိုပြီးစစ်တပ်ကထိန်းသိမ်းလိုက်ပြီးတဲ့နောက်ဆန္ဒပြပွဲတွေဖြစ်ပေါ်လာတာပါ။ထိုင်းဆန္ဒပြပွဲနဲ့ပတ်သက်ပြီး VOA သတင်းတောက် Steve Harmon ရဲ့သတင်းပေးပို့ချက်နဲ့အတူမအေးတန်နာကျော်ကစူးစီးတင်ပြထားပါတယ်။
နေဘူးကျဲနဲ့ဗန်ကောက်မြို့လေကလမ်းတွေပေါ်မှာတော့ထိုင်းနိုင်ငံသားအရွယ်ဆုံးဒီဆန္ဒပြပွဲမှာပါဝင်တာတွေ့ရပါတယ်။သူတို့ကရွေးကောက်ပွဲလုပ်ပြီးစစ်အစိုးရထွက်သွားဆိုတဲ့အင်္ဂလိပ်နဲ့ထိုင်းဘာသာတွေနဲ့ရေးထားတဲ့စာရင်းတွေကန်ဆောင်ပြီးတော့သူတို့ရဲ့ဘေးဘက်လယ်မှာနေရာယူထားတဲ့အဓိကယုံထင်ရဲတွေဘက်ကိုလှည့်ပြီးတော့ရွေးကောက်ပွဲဆိုတာတွေဟစ်ကြွေးနေကြပါတယ်။ဆန္ဒပြသူတွေထဲမှာရွေးကောက်ပွဲဆိုတာငြင်းငြင်းရေးဆိုတဲ့ဆိုင်းမုတ်ကိုကင်ထားတဲ့ prompter ကသူတို့ဘာလို့ဆန္ဒပြကြလဲဆိုတာအခုလို့ပြောပါတယ်
ကျွန်တော်ကတကယ်တော့ဘန်ကိုလာတာဗျဒါပေမဲ့ဒီအာနာသိန်းတော်ကိုစန့်ကျင်ပြီးလူတွေဆန္ဒပြနေကြတာတွေ့တော့ကျွန်တော်စိတ်ထဲမှာလည်းဒါကိုစန့်ကျင်တာပဲလေဒါကြောင့်ဒီမှာဝင်ပြီးဆန္ဒပြတာပါ
စင်စိုးရကလမ်းမပေါ်မှာလူ9ယောက်ထက်ပို့ပြီးတော့မစုဝေးရဘူးလို့ပြောထားတာပါဒါကြောင့်ဒီလိုစစ်အစိုးရအမိန့်ကိုဖိစံပြီးတော့စုဝေးဆန္ဒပြနေကြလို့ဆိုပြီးတော့စစ်သားတွေကိုမကြောက်ပါဘူးလို့ Mr. Prompter ကပဲပြောပါတယ်
No because illegal but in our thinking is not illegal
ခင်ဗျားကတရားမဝင်ဘူးဆိုပေမဲ့ကျွန်တော်တို့ကတော့တရားဝင်တယ်လို့ပဲယူဆပါတယ
်ဒီလိုထိုင်းနိုင်ငံမျိုးတော့ဘန်ကောက်မှာဆန္ဒပြပွဲတွေဖြစ်ပွားနေတဲ့အချိန်မှာပဲရှင်နဝက်မိသားစုရဲ့အမွေးရမြေလည်းဖြစ်သူတို့အခြေဆိုင်ရာမြို့လည်းဖြစ်တဲ့နိုင်ငံအရှိမြောက်ပိုင်းကချင်းမိုင်မြို့မှာလည်းလူတွေကြပေါင်းများစွာဆန္ဒပြခဲ့ကြပါတယ်သူတို့ရဲ့ထွက်သွားစစ်တပ်အလို့မရှိကြွေးကြော်သံတွေကိုကြားတာနဲ့ဘယ်သူကိုထောက်ခံလဲဆိုတာသိနိုင်တာပါဒီလိုသူတို့ကိုထောက်ခံသူတွေဆန္ဒပြနေချိန်မှာပဲရာထူးကြဝန်ကြီးချုပ်ရင်လန့်ရှင်နဝတ်ကတော့တောက်ကြနေကစပြီးတော့စစ်တပ်ရဲ့ထိန်းသိမ်းခံလိုက်ရပါတယ်နိုင်ငံမှာတခါတလေအကြမ်းဖက်မှုတွေဆွတ်တဲ့လမ်းမပေါ်ထွက်ဆန္ဒပြမှုတွေလာပေါင်းများစွာဖြစ်နေခဲ့ပြီးရွေးကောက်ခံအစိုးရနဲ့ထိုင်းရဲ့ပညာတတ်အတိုင်းဝိုင်းဘက်ကဆန္ဒပြသူတွေကြားညှိနှိုင်းမရတဲ့အခြေအနေကြောင့်ဆိုပြီးတော့စစ်တပ်ကကြာသာရင်းနဲ့မှပဲအာဏာသိမ်းလိုက်တာဖြစ်ပါတယ်အနာဒိစစ်တဲ့ရဲ့ကိုယ်စလဲစစ်ကောင်စီနဲ့အွှေနွေဖို့ကြာသာပြင်းနေမှာလာတွေ့တဲ့မစ်ရင်လန်နဲ့နိုင်ငံရေးခေါင်းဆောင်တချို့ကိုတခါလဲဖမ်းလိုက်တာဖြစ်ပြီးတော့လှုပ်ဝက်နေရတခုမှထားကဘယ်သူတွေမှလည်းအဆက်အသွယ်ပေးမလုပ်ပါဘူ
း There would be no pressure on them and they'll be just you know be able to think about what they should do for
ထိုင်းနိုင်ငံသားတွေကိုကောင်းကောင်းမွန်မွန်ထားပြီးတော့နိုင်ငံရေးကြီးနဲ့အတိုးလျှော့လို့အပြေရှားဖို့ဖြစ်ပါတယ်လို့စစ်တဲ့ပြောခွင့်ရသူကပြောပါတယ်လမ်းမပေါ်ထွက်ဆန္ဒပြမှုတွေကတော့တောက်ကြရောစနေမှာပါဖြစ်ပွားခဲ့ပြီးတော့ဖမ်းခံရတဲ့သူနည်းနည်းရှိခဲ့ပေမဲ့ပြင်းပြင်းထန်ထန်ခုခံတာမျိုးတော့မတွေ့ရပါဘူး။ဒါမဲ့လေဒီလိုဆန္ဒပြပွဲတွေဆက်ပြီးတော့ဖြစ်နေမယ်ဆိုရင်တော့ဒါဟာစစ်တပ်ကိုအဓိကအကဲဆတ်မှုတစ်ရပ်ဖြစ်လာနိုင်ပြီးဆန္ဒပြသူတွေကသာစစ်တပ်ကအင်အားသုံးနှိမ်နေမယ်ဆိုရင်စစ်တပ်အတွင်းနဲ့တရားဝင်ထိန်းသိမ်းနိုင်ခွင့်ရှိတယ်ဆိုတဲ့အပေါ်ကိုစိန်ခေါ်သလိုဖြစ်သွားနိုင်ပါတယ်ရှင်။